This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားပေါင်းတဘာဝဘေးဆေးရနာရှင်ပြည်တို့မှကင်ဝေးပြီးကိုယ်စိတ်နှစ်ဖြာစမ်းမချမ်းသာဘေးကင်းလုံခြုံကြပါစေလို့ Radio NUG ဖွယ်သားတွေကဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့2025ခုနှစ်ဖေဖော်ဝါရီလ4ရက်နေ့ Radio NUG မနက်ခင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာRadio NUG စည်ရေးသတင်းကောက်နှုတ်ချက်ကိုရန်နိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါလိမ့်ခင်ဗျာ Radio NUG သောတာဆင်များမင်္ဂလာပါခင်ဗျာခုချိန်အစပြီး2025ခုနှစ်ဖေဖော်ဝါရီလ4ရက်နေ့မနက်ခင်းမှာတင်ပြပေးမယ် Radio NUG စည်ရေးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြမှာဖြစ်ပါလိမ့်ခင်ဗျာပထမဆုံးတင်ဆက်မယ့်စည်ရေးသတင်းကတော့မမော်အမတ်တ366ကို KIA ပူးပေါင်းတပ်များသိမ်းပိုက်ရရှိတဲ့သတင်းပဲဖြစ်ပါတယ်။ဖေဖော်ဝါရီလ2ရက်ညနေ4နာရီကျော်မှာကချင်ပြည်နယ်ပမော်မြို့အခြေစိုက်အမတ်366မြောက်တပ်ကိုအပိသက်သိမ်းဆည်းရမိတယ်လို့ကချင်လွတ်လပ်ရေးတပ်မတော် KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောဆိုထားပါတယ်။လက်ရှိသိမ်းယူထားတဲ့အမြောက်တပ်အမတ်တ366ဟာအင်အားရာကျော်ရှိတဲ့စကခ21အနီးမှာရှိတဲ့တပ်ဖြစ်တာကြောင့်စကခ21ကိုသိမ်းနိုင်ဖို့အတွက်အရေးပါတဲ့တက်စကန်တစ်ခုဖြစ်တယ်လို့သူကဆိုပါတယ်။စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာအမှတ်21စစ်စင်ကုကဲမှုဌာနချုပ်စကခ21မှာတက်ဆုပ်ပူးပေါင်းသွားတာကြောင့်အဲဒီမှာတိုက်ပွဲဆက်ပြင်းထန်နေတယ်လို့သိရပါတယ်။ဖေဖော်ဝါရီလ3ရက်မနက်ပိုင်းမှာလည်းဗုံးမုံမျိုးတွင်းမှာလေရင်နဲ့လက်လက်ကြီးတန်းတွေကြားနေရပြီးနေအိမ်တွေမီးလောင်နေတာတွေ့နေရတယ်လို့ဒေသခံတွေစီကသိရပါတယ်။စစ်ကောင်စီရဲ့ဗုံးမုံမျိုးအခြေစိုက်တပ်တွေဖြစ်တဲ့အမှတ်49နဲ့136ဂျီလင်တန်ရင်းတွေဟာလည်းတိုက်ပွဲဖြစ်ပွားနေတယ်လို့သိရပါတယ်ခင်ဗျာ။အခုတခါမင်းလားမြို့နယ်မှာတာဝတီ PDF နဲ့တိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ကောင်စီတပ်သား2ဦးသေဆုံး5ဦးဒဏ်ရာရတဲ့တဲ့ရင်ကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။ဘကိုးတိုင်းတာဝတီခရိုင်မင်းလားမြို့နယ်စမ်းဘုတ်အုပ်စုကျုံကုန်းကျေးရွာ6မကြီးတရားနီးမှာစစ်ကောင်စီတပ်ဖွဲ့နဲ့တိုက်ပွဲဖြစ်ပွားခဲ့ပြီးစစ်သား2ဦးသေဆုံးက5ဦးဒဏ်ရာရခဲ့တယ်လို့တာဝတီခရိုင်တရင်3832တပ်ခွဲ3ကထုတ်ပြန်ထားပါတယ်။ဖေဖော်ဝါရီလ1ရက်နေ့လယ်12နာရီကမှအင်အား30ခန့်ပါတဲ့စစ်ကောင်စီတပ်ဖွဲ့နဲ့ထိတွေ့တိုက်ပွဲဖြစ်ပွားခဲ့တာပါအဲ့ဒီတိုက်ပွဲအတွင်းစစ်ကောင်စီတပ်ဘက်က2ဦးသေဆုံးပြီး5ဦးဒဏ်ရာရကပြန်ဆုတ်သွားခဲ့တယ်လို့သိရပြီးပြည်သူ့ကာကွယ်တပ်ဖွဲ့ဘက်ကလည်းရဲဘော်2ဦးမစိုးရင်ရတဲ့ဒဏ်ရာရခဲ့တယ်လို့သိရပါတယ်ဆက်လက်ပြီးထိတွေ့တိုက်ပွဲများထပ်မံဖြစ်ပွားနေတာကြောင့်ပြည်သူများအနေနဲ့စစ်ကောင်စီတပ်သားများအနီးကိုတွာလာနေထိုင်ခြင်းလုံးဝမပြုကြဘို့ကြိုတင်အသိပေးတိုက်တွန်းထားပါလိမ့်ခင်ဗျာဆလဘီချင်းမြချင်းကာဘိုလမိုင်းအားကင်းယူဖို့ထွက်လာတဲ့စခပြူအင်အား၈ဦးကိုတိုက်ခတ်ရမှာ၄ဦးသေဆုံးပြီးတနက်၅လရရှိအကြမ်းဖက်စစ်ရှုံးကောင်စီမှဒရုန်းနဲ့တိုက်ခတ်ရမှာပြည်သူ၃ဦးသေဆုံးကပြည်သူပိုင်နေများကိုမိရှို့ဖျက်ဆီးတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်ဖေဖော်ဝါရီလ3ရက်နေ့မနက်၈နာရီခန့်အချိန်မှာစကိုင်းတိုင်းကမလူမြို့နယ်ချင်းမြချင်းပြူအထိုင်းစခန်းမှချင်းမြချင်းကာဘိုလမ်းပိုင်းအားကင်းယူဖို့ထွက်လာတဲ့စခပြူအင်အား၈ဦးပါစိုက်ကဲ၄စီးအားညောင်မင်းစိတ်ရွာမြောက်ဘက်အရောက်မှာနေမြေကန်ပကဖများပူးပေါင်းအင်အားတို့ကပြစ်ခတ်တိုက်ခတ်ခဲ့ကြောင်းကမလူခရိုင်အမှတ်လေးတရင်ကသတင်းထုတ်ပြန်ထားပါတယ်ပြစ်ခတ်မှုတွင်ရန်သူဘက်မှ၄ဦးသေဆုံးခဲ့ပြီးဂျီ3တရက်3လက်ကာပိုင်တရက်2လက်သိမ်းဆည်းရရှိကာထိခိုက်ကြဆုံးမှုမရှိပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်ဒါ့အပြင်ကမလူမြို့နယ်တွင်းရှိငရနေရွာဖလန်ချိုင်ရွာတရကောင်းရွာရင်ကန်ကုန်းရွာလက်ထုပ်ကုန်းရွာနဲ့ပေကြီးရွာတို့အားအကြမ်းဖက်စစ်ရှုံးကောင်စီမှမနက်စံတိုင်းကစတင်ပြီးဒရုန်းနဲ့ပုံကျဲတိုက်ခတ်ရာငရနေရွာမှအပြစ်မဲ့ပြည်သူ၃ဦးသေဆုံးပြီးစုစုပေါင်းပြည်သူ၅ဦးထိခိုက်ဒဏ်ရာရရှိကာပြည်သူများပိုင်တဲ့နွားနှစ်ကောင်သေဆုံးခဲ့တယ်လို့သိရပါတယ်ကြီးကုန်းရွာကထွက်လာတဲ့စခပြူအင်အား20ခန့်ပါတဲ့ချင်းလင်းစစ်ကြောင်းကသပိတ်မောက်ရွာအားမိရှုပ်ပျက်စီးရာပြည်သူပိုင်နေအိမ်38လုံးမိလောင်ပျက်စီးခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ အခုတခါတင်ဆက်ပေးမှာကတော့ကလဲလွေတူခရိုင်တွင်စစ်ကောင်စီရဲ့အကြမ်းဖက်လုပ်ရက်တွေကြောင့်ပြည်သူတို့ထင်ရတဲ့တဲ့ရင်ပဲဖြစ်ပါတယ်။ကရင်မျိုးသားစီယုံကော်တူလီအုပ်ချုပ်နယ်မြေကလဲလွေတူခရိုင်စောထီမြို့နယ်နဲ့လေရုံမြို့နယ်တို့မှာစစ်ကောင်စီရဲ့အကြမ်းဖက်လုပ်ရက်တွေကြောင့်အရသာပြည်သူတို့ထင်ရခဲ့ပြီးနေအိမ်နှလုံးပျက်စီးခဲ့ရတယ်လို့ KNU ကထုတ်ပြန်ထားပါတယ်။ဖေဖော်ဝါရီလ2ရက်နေ့နေ့လယ်12:15မိနစ်ချိန်မှာစစ်ကောင်စီရဲ့ခမရ999တပ်ကနေ81မမနှလုံးပစ်ခတ်ခဲ့ရမှာမူးမြို့နယ်လက်ပန်းကျေးရွာတွင်ကိုကြားရောက်ပောက်ကွဲခဲ့ပြီးဒေါ်ဝင်းထေအသက်64နှစ်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒါပြင်စောတိမြို့နယ်မှာလည်းဖေဖော်ဝါရီလ1ရက်နေ့ညနေ 6:55 မိနစ်မှာစစ်ကောင်စီတပ်က drone နဲ့120မမဘုံးသီးချတိုက်ခတ်ခဲ့ရာခြုံရင်းကျေးရွာတွင်ကြားရောက်ပောက်ကွဲခဲ့ပြီးအရသာနေနှလုံးပျက်စီးခဲ့ရတယ်လို့သိရှိရပါတယ်ခင်ဗျာ။ခုဆက်လက်ပြီးဝေါ်ခင်းမြို့ပေါ်နေပြည်သူလူထုများဆယ်ရက်အတွင်းရှောင်ရှားရဲတော်လိုင်းတပ်ပေါင်းစုမှအသိပေးတဲ့သတင်းကိုတင်ဆက်ပေးပါမယ်။ဝေါ်ခင်းမြို့တွင်စစ်ကောင်စီမှစစ်အင်အားဖြစ်တင်းခြင်းရိတ်ခါဆေးဝါးများဖြစ်တင်းခြင်းများနေစဉ်နဲ့အမျှဇရိုက်လှုံ့ဆော်နေတဲ့အတွက်ဝေါ်ခင်းမြို့နယ်အတွင်းထိတွေ့တိုက်ပွဲအခြေမြွေဖြစ်လာနိုင်တဲ့အတွက်ကြောင့်တော်လိုင်းတပ်ပေါင်းစုမှပြည်သူများအားလိုက်နာရန်အသိပေးချက်တွေကိုဖေဖော်ဝါရီလ2ရက်နေ့ကထုတ်ပြန်ထားပါတယ်။ထုတ်ပြန်ချက်မှာစစ်ကောင်စီရဲ့ရန်ရာထောက်တိုင်များနဲ့မပတ်သက်မပူးပေါင်းရန်စစ်ကောင်စီတပ်စခန်းအနီးတွာလာနေထိုင်မှုမပြုလုပ်ရန်စစ်ရေးအရှိန်မြင့်တက်လာတာနဲ့အမျှဘောလခဲမြို့အတွင်းနေမိဘပြည်သူများအနေနဲ့မိမတို့တော်လဲတပ်ပေါင်းစုမှအတိပေးထုတ်ပြန်ကြေညာတဲ့နေ့မှစပြီးဆယ်ရက်အတွင်းအ мян ဆုံးရှောင်ရှားပြပါရန်ဖော်ပြထားပါတယ်ထုတ်ပြန်ကြေညာတဲ့နေ့မှစပြီးဆယ်ရက်အတွင်းမရှောင်ရှားပါကဖြစ်ပေါ်လာမဲ့နောက်ဆက်တွဲကိစ္စများကိုတော်လဲတပ်ပေါင်းစုမှတာဝန်ယူဖြေရှင်းပေးမှာမဟုတ်ဘူးလို့ဆိုထားပါတယ်စစ်ကောင်စီရဲ့ရန်ရဲလဲပတ်ဖို့တောက်တိုင်များဖြစ်တဲ့နန်းစီဒီယံဝန်ထမ်းများစစ်မှုတန်းဟောင်းများရက်ွက်အုပ်ချုပ်ရေးမှုများဘောလခဲမြို့နယ်အတွင်းရန်ရဲလဲပတ်မှုများကိုမပြုတ်လောက်ကြပါရန်ထပ်မံသတိပေးထားပါလိမ့်ခင်ဗျာအခုဆက်လက်ပြီးကလလတအမှတ်6423တရင်ရဲဘော်မိသားစုများနဲ့မျက်နှာစုံညီအစည်းအဝေးပြုလုပ်တဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။ကီအန်ဒီပြည်သူ့လွတ်မြောက်ရေးတပ်မတော်ကလလတအမှတ်6423တရင်တက်ခွဲသေးသည်မှရဲဘော်မိသားစုများနဲ့မျက်နှာစုံညီအစည်းအဝေးတရက်ကျင်းပပြုလုပ်ခဲ့တယ်လို့ KPLA B9420 ကထုတ်ပြန်ထားပါတယ်ဆိုပါစီဝေးကိုဖေဖော်ဝါရီ2ရက်နေ့ကခွန်ရှင်26တက်မဟာစနေပြူဟာတဲ့ဗျူဟာမူအမှတ်6423တရင်မှုဒုတရင်မှုတို့ကဥဆောင်ခွန်ယူကျင်းပခဲ့တာလို့သိရပါတယ်။အဲ့ဒီစီဝေးမှာတရင်ရှိရဲဘော်မိသားစုဝင်များနဲ့ကလေးသူငယ်များအတွက်လစဉ်ထောက်ပံ့ရန်လုပ်ငန်းစဉ်များအသိပေးခြင်းရဲဘော်မိသားစုများရဲ့ကျန်းမာရေးပညာရေးနဲ့စီးပွားရေးကိုစီစဉ်ဆောင်ရွက်ပေးနိုင်ရန်လုပ်ငန်းစဉ်များချမှတ်ခြင်းပညာပေးခြင်းစသည်တို့ကိုဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။အစီအဝေးတွင်တရင်တက်ခွဲအသည့်ဒီမှရဲဘော်မိသားစုဝင်များခွန်ရှင်26တမဟာစင်နီပြူဟာတဲ့ဗျူဟာမူအမှတ်6423တရင်မှုဒုတရင်မှုတမှုခေရာများစုံညီစွာရင်းရင်းနှီးနှီးတိုင်ပင်ဆွေးနွေးခဲ့ကြတယ်လို့သိရှိရပါတယ်ခင်ဗျာခုတခါတင်ဆက်ပေးမှာကတော့ခလာရ252မှစစ်မှုတန်းတပ်သားတဲ့တနက်နှစ်လက်ခဲရဲများနဲ့ခလုံလာတဲ့အတွက်ကြောင့်သိန်းတရာနဲ့ဖုန်းတလုံးချင်းမြင့်နေဆိုတဲ့တဲ့ရင်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။မငွေတန်းဒေသကြီးပခုတ်ကူမြို့နယ်တမထဏာချုပ်တမ101ရဲ့လက်အောက်ခံတရင်ခလာရ252မှာတပ်သားအဖြစ်အတင်းအဓမ္မစုဆောင်းခံခဲ့ရတဲ့မောင်ဝင်းဆန်းထွေကိုပိုင်အမှတ်ပါစ128336ဟာဇန်နဝါရီလ30ရက်နေ့ညပိုင်းမှာထွက်ပြေးလွတ်မြောက်လာခဲ့ပြီးဖေဖော်ဝါရီလ10ရက်နေ့မှာခလုံလာခဲ့ကြောင်း Burma Revolution Rangers ကသတင်းထုတ်ပြန်ပါတယ်။ MA1 တလက်MA2 တလက်ကြီပေါက်3ပေါက် 5.56G အတောင့်120လို့နဲ့တူခိုးလုံလာခဲ့တာဖြစ်ပြီးတပ်ဖွဲ့ကနှွေးထွေးစွာကြိုးစို့ကစုငွေကြက်သိန်းတရာနဲ့ Redmi Note 13 Pro တလုံးစုချင်းမြင့်ခဲ့တယ်လို့ဖော်ပြထားပါတယ်။အကြံဘက်စစ်တပ်မှအရာရှိရာခံပုံများတပ်သားများနဲ့ပြူများအမြင်မှန်ရရှိကာအကြံဘက်စစ်တပ်လက်အောက်မှာမနေဘဲ Burma Revolution Rangers တပ်ဖွဲ့မှဖြစ်စေနီးစပ်ရာတော်လိုင်းတပ်ဖွဲ့များမှဖြစ်စေအလင်းဝင်ရောက်ကြဖို့တိုက်တွန်းထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်မင်းစစ်သွေးနဲ့ Car Share ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ Radio NUG မှဆက်လက်တင်ပြနေပါတယ်စီးရီးသတင်းကောက်လို့ချက်ပြီးမှာတော့ပြည်တွင်းသတင်းများကိုຫນွေဦးမိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်
မင်္ဂလာပါတော်ရရှင်များရှင်အခုချိန်ကစပြီး Radio UNG ရဲ့2025ခုနှစ်ဖေဖော်ဝါရီလ4ရက်နေ့မနခင်ပြည်တွင်သတင်းများကိုတင်ပြပေးပါမယ်ကျွန်မကတော့နှွေမိုင်ဖြစ်ပါတယ်ရှင်တော်လိုင်းအင်အားစုများချင်းချင်းကြားဖြစ်ပွားသောမိတိအငင်းပွားမှုကိုမဆိုမိဖက်ပြိပခများအဖြစ်မှတ်ယူ၍ငိမ့်ချန်သောနီလာများဖြင့်သာဖြည့်ရှင်းဆောင်ရွက်သွားကြရန်ပူတွဲထုတ်ပြန်တဲ့သတင်းကိုပထမဆုံးတင်ပြပေးပါမယ် တော်လှန်ရေးအင်အားစုများအချင်းချင်းကြားဖြစ်ပွားသောမိတိငင်းပွားမှုကိုမဆိုမိဖက်ပရိပခများဖြင့်မှတ်ယူ၍ငင်းချမ်းသောနီလာများဖြင့်သာဖြစ်ရှင်းဆောင်ရွက်သွားကြရန်ပူတွဲထုတ်ပြန်ကြေညာချက်တရက်ကို February 3ရက်တွင်အမျိုးသားရင်သွေးရေးအစိုးရ NUG အမျိုးသားရင်သွေးရေးအတိုင်ပင်ခံကောင်စီ NUCC CRPH NLD နှင့်ချင်းညီနောင်အဖွဲ့တို့ကပူတွဲထုတ်ပြန်ခဲ့ပါသည်ကျွန်တော်တို့ဤဘုံရီမှန်းချက်သည်စစ်အာဏာရှင်စနစ်ချုပ်ငင်းပြီးအသွင်တရံနှင့်အနှစ်သာရပြောင်းလဲမိစနစ်ပြောင်းဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ဆောက်ရေးဖြစ်တည်နေညီတန်းတူညီမျှမှုနဲ့ပြည်သူလူထု၏ဆန္ဒကိုအခြေခံ၍ပြည်내ဖက်ဒရယ်ယူနစ်အားကောင်းရေးကိုရှေ့ရှုသည့်ပြည်내ဖက်ဒရယ်ယူနစ်အားကောင်းရေးမှပြည်ထောင်စုအားကောင်းရေး bottom up federalism ချဉ်းကပ်မှုဖြင့်တော်လှန်ရေးကာလကြားကာလမှစတင်ကာအနာဂတ်ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ဆောက်နိုင်သည့်အထိဦးတည်လျှောက်လှမ်းနေပြီဖြစ်တယ်လို့ဖော်ပြပါရယ်ထို့ပြင်2025ခုနှစ်တွင်တိုင်းသားပြည်သူလူထုတရက်လုံးလှလာတောင်းတလှည့်ရှိသည့်အောင်မြင်မှုပန်းနိုင်တို့အရောက်လှမ်းချီတက်နိုင်ရန်ရရှိထားပြီးသောစုစည်းညီညွတ်မှုများထက်ပုံမကျေပြန့်ခိုင်မာသောပူပေါင်းဆောင်ရွက်မှုများရရှိစေရန်ကြိုးပမ်းအားထုတ်ရင်းစုပေါင်းတော်လှန်တိုက်ပွဲဝင်လျက်ရှိရလို့ဆိုပါရယ်ကျွန်ုပ်တို့သည် Federal Democracy ပြည်ထောင်စုပေါ်ထွန်းရေးအတွက်နိုင်ငံရေးဥတီချက်6ရက်ကိုချမှတ်ထားတယ်လို့ဆိုပြီးတော့၎င်းအချက်များထဲတွင်စစ်အာဏာသိမ်းထားမှုကိုဖော်ရှားပြီးအနာဂတ်တွင်စစ်တပ်၏နိုင်ငံရေး၌ပါဝင်နေခြင်းအားအဆုံးသတ်ရန်လက်နက်ကင်တပ်ဖွဲ့များအားလုံးကိုဒီမိုကရေစီနီးကျရွေးကောက်တင်မြှောက်ထားသည့်အယက်သားအစိုးရ၏စီမံအုပ်ချုပ်မှုအုပ်၌အပြည့်အဝထားရှိရန်2008ပွဲစည်းပုံအခြေခံဥပဒေကိုအပြီးတိုင်ဖျက်သိမ်းရန်နဲ့ရင်းကိုပြန်လည်အသက်သွင်းရန်ကြိုးပမ်းမှုမှန်သမျှတိုက်ဖျက်ရန်စတဲ့အချက်များပါဝင်ပါတယ်။ဒါ့အပြင်အာဏာသိမ်းအကြမ်းဖက်စစ်အုပ်စုကကျူးလွန်နေသည့်ရာဇဝတ်မှုများနဲ့အတ္တမစစ်သားစုဆောင်ခြင်းလုပ်ရတို့ကြောင့်မြန်မာပြည်သူတို့၏လူမှုစီးပွားဘဝကိုအလွန်အမင်းထိခိုက်ပျက်စီးစေပြီးပြည်တွင်းပြည်ပသို့နေရွှန့်ခွာမှုများတိုးပွားလာစေကာဒေသတွင်မတည်ငြိမ်မှုကိုပုံမဆိုးရစေသည့်အတွက်နိုင်ငံတကာအသိုက်အဝန်းအနေဖြင့်မြန်မာပြည်သူများလက်ရှိခံစားနေရသည့်အတ္တိဒုက္ခများကိုအမြန်ဆုံးကုစားနိုင်ရန်တော်လှန်ရေးအင်အားစုများနဲ့ပူးပေါင်း၍လက်တွေ့ကြပြီးထိရောက်သောပံ့ပိုးကူညီမှုများပေးအပ်ရန်တောင်းဆိုအပ်တယ်လို့ဆိုထားပါတယ်ရှင်။ဆက်လက်ပြီးမအောင်မြင်သောစစ်အာဏာသိမ်းမှု၄နှစ်မြောက်ဒီမိုကရေစီရေးငြိမ်းချမ်းရေးနဲ့စစ်မှန်သောဖက်ဒရယ်ဒီမိုကရေစီစနစ်ဖော်ဆောင်ရေးမြမရေးကြားနာပွဲပြည်ထောင်စုဝန်ကြီးနော်ဆူစနာလှလှဆိုတက်ရောက်တဲ့တရုံတင်ပြပါမယ်။မအောင်မြင်သောစစ်အာဏာသိမ်းမှု၄နှစ်မြောက်ဒီမိုကရေစီရေးငင်းချရင်းနဲ့စစ်မှန်သောဖက်ဒရယ်ဒီမိုကရေစီစနစ်ဖော်ဆောင်ရေးအတွက်တိုကျိုမြို့ဂျပန်လွှတ်တော်အဆောက်အဦတွင်ကျင်းပသည့်မြန်မာရေးကြားနာပွဲအမျိုးသမီးလူငယ်နှင့်ကလေးသူငယ်ရေးရဝန်ကြီးဌာနပြည်ထောင်စုဝန်ကြီးနော်ဆူစနာလှလှဆိုတက်ရောက်ခဲ့ပါသည်။ကြားနာပွဲတွင်NUG ဂျပန်နိုင်ငံဆိုင်ရာဥဆောပါလှသိမ်းအပါဝင်ဂျပန်လွှတ်တော်ကိုယ်စားလှယ်များဖိတ်ကြားထားသူများတက်ရောက်ခဲ့ကြပြီးမြန်မာရေးကိစ္စနဲ့ပတ်သက်၍ဆောင်ရွက်သင့်ညီများကိုအသေးစိတ်ကြားနာခဲ့လို့သိရပါတယ်ရှင်။ကိုရီးယားရောက်မြန်မာနိုင်ငံသားများ၏ဗီဇာခက်ခဲကိစ္စကိုရီးယားလွှတ်တော်တွင်ဆွေးနွေးမိတဲ့တဲ့ကိုဆက်လက်တင်ပြပါမယ်။ဖေဖော်ဝါရီ3ရက်မွန်းလွဲပိုင်းတွင်ကိုရီးယားတမရင့်အမတ်အီယုံဆွန်းမှကိုရီးယားလွှတ်တော်စည်းဝေးခန့်မှ209မှာကျင်းပတဲ့ကိုရီးယားဒီမိုကရေစီအကြက်ဒီမှယုံထရည်အတွက်မြန်မာနေဦးတော်လှန်ရင်းမှမျှော်လင့်ချက်ဆွေးနွေးပွဲမှာမြန်မာနိုင်ငံသားများရင်ဆိုင်နေရသောဗီဇာအခက်အခဲအတွက်ဆွေးနွေးမည်ဟုထုတ်ဖော်ပြောကြားပါတယ်။ဆွေးနွေးပွဲကိုအမတ်များဖြစ်သည့်အီချန်းချောင်းစောယောင်စော့အီယုံဆွန်းယွမ်ထဲယောင်အီဂန်အီလ်အမတ်များကကမကထပြုပေးပြီးဆိုလ်တက္ကသိုလ်အာရှသုတေသနဌာနဆောင်ကုံဝဲတက္ကသိုလ်အာရှ NGO စင်တာနဲ့နေစည်းမချာဒီမိုကရေစီကျောင်းတို့ကပါမခများဥဆောင်ပါဝင်ဆွေးနွေးကြရလို့သိရပါတယ်။အဆိုပါဆွေးနွေးပွဲ၌ကိုရီးယားနိုင်ငံဆိုင်ရာ NUG ကိုစလဲဥယျာဉ်နိုင်ထုံးမှနှုတ်ခွန်းဆက်စကားပြောကြားရာတွင်ကိုရီးယားနိုင်ငံဒီမိုကရေစီရေးအတွက်တာမကမြန်မာဒီမိုကရေစီရေးအတွက်ပါပူးတွဲဆောင်ရွက်ပေးသည့်အတွက်ကျေးဇူးတင်ပါကြောင်းမျိုးတော်လှန်ရေးသည့်ပြည်သူ့ဖက်မှအနိုင်ရရန်တည်ချနေကြောင်းကိုရီးယားနေမြန်မာနိုင်ငံသားများကိုကူညီဆောင်ရှောက်ခြင်းကမျိုးတော်လှန်ရေးကိုအားပေးခြင်းပင်ဖြစ်ကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။ဆက်လက်၍ရုံးအဖွဲ့မှုဥဆိုမိုတူကလက်ရှိမြန်မာနိုင်ငံ၏အခြေအနေနဲ့ကိုရီးယားဖက်မှကူညီပေးသင့်သည်များကိုရှင်းလင်းတင်ပြပြီးအထူးသဖြင့်ကိုရီးယားနေတော်လှန်ရေးလုပ်နေသူများကိုပတ်စပို့တည်တံ့အခက်ခဲယာယီနေထိုင်သူများတရားဝင်အလုပ်လုပ်ခွင့်အခက်ခဲစစ်မှုထမ်းဥပဒေကြောင့်မပြန်ရဲသည့်အခက်ခဲတို့ကိုမိမောင်းထိုးတင်ပြခဲ့လို့သိရပါတယ်။ဆွေးနွေးပွဲသို့ MFDMC ဥက္ကဋ္ဌဦးစော်မိုးအောင်လည်းတက်ရောက်နှုတ်ခွန်းဆက်စကားပြောကြားခဲ့ပြီးဆွေးနွေးပွဲကိုညနေပိုင်းထိဆက်လက်ကျင်းပ၍တက်ရောက်သူများကအမေးအဖြေပြန်လည်ဆွေးနွေးကြလို့သိရပါတယ်ရှင်။ ဒေါအောင်ဆန်းစုကြည်ရဲ့အသက်80ပြည့်အမှတ်တရပြက်ကရင်ကိုဘူချုံအောင်ဆန်းရဲ့မွေးနေ့မှာစတင်ရောင်းချမဲ့တင်ယူနောက်ထပ်တင်ပြပါမယ်။ဒေါအောင်ဆန်းစုကြည်ရဲ့အသက်80ပြည့်အမှတ်တရပြက်ကရင်ကိုဘူချုံအောင်ဆန်းရဲ့မွေးနေ့မှာစတင်ရောင်းချပေးမယ်လို့ဖေဖော်ဝါရီ3ရက်မှာဒေါအောင်ဆန်းစုကြည်ရဲ့သားငယ်ကုထိန်လင်းကအတည်ပြုဆိုပါတယ်။စစ်အာဏာရှင်အစစ်စစ်ကအမေဖြစ်သူဒေါအောင်ဆန်းစုကြည်ကိုအကျဉ်းချခဲ့တာဟာအမေဖြစ်သူရဲ့အသက်၄ပုံတပုံအချိန်တွေကုန်ဆုံးခဲ့ရတယ်လို့သားငယ်ကုထိန်လင်းကဆိုပါတယ်။အမေဖြစ်သူဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့အမှတ်တရပြက်ကရင်ကိုအနုပညာရှင်လေယာရီနဲ့ပူပေါင်းဖန်တီးထားပြီးအကန့်အသတ်နဲ့ရောင်းချမှာဖြစ်တယ်လို့ဆိုပါတယ်။ထို့အတွက်အဖိုးဖြစ်သူဘိုးချုပ်အောင်ဆန်းရဲ့မွေးနေ့ဖေဖော်ဝါရီ23ရက်မှာပြက်ကရင်များစတင်ရောင်းချမယ်လို့သိရပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio UNG တင်ထောက်မင်းတီဟန်မင်းစစ်သွင်းနဲ့ခါရှဲတို့ကပေးပို့ထားတာဖြစ်ပါတယ်ရှင
်။ Radio UNG သောတာရှင်များခင်ဗျာ။အခုတကတော်လိုင်းကြပြအစီအစဉ်မှာနေသွင်းတိုင်းရေးဖွဲ့ထားပြီးလူမျိုးခန်းစားရပ်ပတ်ထားတဲ့ပြန်မလာတော့တဲ့ယာတိဥဒုဆိုတဲ့တော်လိုင်းကပြားကိုခန်းစားနားဆင်ကြရမှာဖြစ်ပါလေ
။ပြန်မလာတော့တဲ့ယာတိဥဒု၃ညအကြိုက်ဆုံးအရာတနတ်အကြောက်ဆုံးအရာစစ်ပွဲအမုန်းဆုံးအရာလေရင်ပြန်တက်အဲ့ကြီးတဲ့သူတွေအတွက်ခမားတို့ရဲ့ကိုကျင်းစာတရားကိုမှတ်ကြောက်တင်ဖို့သွေးနဲ့ဓာတ်ပြုတ်ထားတဲ့မှတ်တမ်းရုပ်ရှင်နိုင်ငံပိုင်ရုပ်သံမှာအမှန်တရားသိဆုံးနေလို့နှွေဦးပိတ်ကားမှာယုံတင်ပြလိုက်တယ်။သွေးကိုရေးတော့လေသွေးရဲ့နေရမှာအတ္တနဲ့အကြောက်တရားကလွယ်ပြီးဘာမှအတိတ်ပဲမပွင့်သူများသေနေတဲ့တခြင်းကိုဖွင့်ရှင်နေတဲ့အသက်ကိုရှက်ကြဘလို့နေထိုင်ရင်ကျေးကြမလဲမေခွန်းကိုကြောပေးပြီးလူသေးကောင်းလို့ရှင်တန်မှုနဲ့လေချွန်ရင်စွန့်အနေကြတဲ့နွားတွေနာနေတဲ့ဇက်နဲ့ပျော်ပွဲစားတဲ့မြင့်မှာစကားစမီဆိုးလို့ခမားတို့လိပ်ပြလုံပါစေနှစ်မြင်ကွင်းထဲနေအောင်ကြီကအရတာမိတ်ကဘာကြီးရဲ့ဝတ်ဒုက္ခကရှေလျားလုံးလှရဲ့လေတုထဲသွေးညီနန်းကဗီလိန်လိုပျော်ဝင်လာအမေတို့ရဲ့ရုပ်နဲ့ခန္ဓာမှာမကျွတ်လွတ်တော့တဲ့မျက်ရည်တစ်စင်းပင်လေလိုလေးလံနေပါပေါ့နာကျင်တေးသွားရုပ်တံမှာမိခင်ဟာရွာထဲကနေမြားတစင်းလိုအပြေးအလွှားကြောင်းစီရောက်တော့သားလေးရဲ့အလောင်းကိုမြင်ရှာတယ်သားလေးလွတ်အောင်ပြေးနိုင်မဲလို့အမေအောင့်မိနေတာတဲ့သားမရှိတာရွှေအိုးမရှိတော့တာပဲမိခင်ဟာသွေးစွန်းနေတဲ့စက်ကြဝလာအထုပ်အပိုးကိုပွေးလို့ပိန်လီနေတဲ့အယိုးအသားတွေကသွေးရဲ့မြစ်ဟာရမ်းငွေတွေကြားရှိုက်ကြီးတငယ်ငိုကြွေးလိုက်တော့တယ်မျက်ရည်ကျသူအကယ်ဒမီရတဲ့ခင်မှာငါတို့ဟာရွှေတစိတ်ရခဲ့ကြစက်ရက်တည်းမှာသွေးစွန်းနေတဲ့ခေါင်းလောင်းနဲ့စတင်ခုံလေးများဖယူဖယဲလွင့်ကျဲအလောင်းတွေစီပြေးလွှားလာနေတဲ့လက်ကြံခြေတံများတုန်ခါလို့နာလွန်းလို့မေမေဟာတားကိုတတ်လိုက်ပါတဲ့အတီးပြုတ်စေအမိနာမများအတီးပြုတ်စေအသက်များအသက်ကိုထုတ်ထားတဲ့ဖက်များသွေးစွန်းကုန်ပါပေါ့တုံးပကတ်လွှဲတဲ့လက်ဟာကဘာကိုကင်လှုပ်တယ်လွှဲเสียပကတ်မရှိတော့တဲ့အခါမိခင်တွေဟာတနတ်မောင်းခလုတ်ကိုတတိုင်းတိုင်းဆွဲညစ်ပြလိုက်ကြတယ်အာနာရှင်တွေသေပြီးရောတဲ့လေဘာကိုချစ်ရမလဲဓမ္မဘာကိုမချစ်ရဘူးလဲအတ္တမအမေမရှိအဖေမရှိတုံညာပုံကျင်းထက်ကခေါလောင်းတန်အစုံးမှာမျက်ခင်းလေးတွေဟာကပါမကြည်ဘူးတခြင်းနဲ့ကြောင်းစင်ခဲ့ကြတယ်ပြီးတော့တင်ယိုးထက်ကလေရင်ပြန်ကိုဆွဲဖြဲလို့ပြန်မလာသူဆရာမလေးကိုမျောလို့တငယ်ချင်းဝလုံးလေးတွေရဲ့သွေးစွန်းစာအုပ်လေးတွေပွေပိုက်လို့မနှက်ဖြက်မှာညနာဆက်သိရဖို့နဲ့မနှက်ဖြက်မှာအစအဟာရတစ်ခုခုရဖို့တကူရှိမဲ့ဖရားထံဆုတောင်းကြတော့တယ်ဝါလုံးပုံကျင်းထက်ကခေါင်းလောင်းတန်အစုံးမှာမျက်ခင်းလေးတွေဟာကဘာမကြည်ဘူးတချင်းနဲ့ကြောင်းစင်ခဲ့ကြတယ်နေသွင်းတိုင
်း ီဒီယိုအန်ယူဂျီမှဆက်လက်တင်ပြနေပါတယ်အခုတခါနေသွင်းငင်းရေးသားထားတဲ့အမေအိုနှင့်ရေဒီယိုဆိုတဲ့အစီအကိုလွတ်လပ်နေဦးကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
အမေအိုနဲ့ရေဒီယိုအရင်လကအမေရုတ်တရက်ကျမ်းမာရေးဆိုလာလို့အရေးပေါ်ဆေးရုံတင်ရတယ်ဆေးရုံမှာရက်နေနေကြာလာတော့အမေပြင်းနေမှာဆိုလို့ကျွန်တော်ကရေဒီယိုတစ်လုံးပို့ပေးလိုက်ဖို့အိမ်ကိုမှားရတယ်အမေသဘောထားကိုမေးကြည့်တော့မယူချင်ပါဘူးမကြခင်ဆေးရုံကဆင်းရမှာပါလို့ပြောရှာတယ်ဒီအသက်ထိဆေးကန်းတစ်ခါတလေပြေးရတာကလွဲလို့ဆေးရုံတစ်ခါမှရက်ရှည်မတက်ဘူးတော့အမေကမနေချင်းတရက်ကိုတသိန်းနီးပါးစရိတ်ကုန်တာကိုလည်းအမေကနှစ်မျိုးပုံရပါတယ်အမေကရေဒီယိုအင်မတန်ကြိုက်တယ်နေ့လေတရက်တမောအိပ်ရင်ဖြစ်ဖြစ်ရေဒီယိုကိုတွတ်တွဖွေပြီးအိပ်တတ်တယ်ညဆိုလဲဒီအတိုင်းကျွန်တော်ရေဒီယိုကြိုက်တက်လာတာဟာအမေကြောင့်လို့ထင်တယ်ငငယ်ကအကြောင်းပက်ရက်ဆိုတဏီကုံရေဒီယိုနားထောင်တယ်ကျွန်တော်အင်္ဂလိပ်စာကိုစိတ်ဝင်စားလာတဲ့အချိန်ကျတော့အိမ်မှာရေဒီယိုဖွင့်တဲ့အချိန်ဟာအရင်ကထက်ပိုကြာလာတယ်အင်္ဂလိပ်ပိုင်းပြီးမှပဲပိတ်တော့တယ်တချင်းတွေသတင်းတွေအစီအစဉ်တွေအားလုံးကျွန်တော်လွတ်တာမရှိသလောက်ပဲအလဲတန်းကျောင်းသားရွယ်မှာမြမအတန်စီစပို့ပြီးမိကွန်းတွေမင်းနေပြီရှင်မဟာရတ္ထတာရရဲ့ငယ်ဘဝအကြောင်းသိပြရစီဆိုတာမျိုးပေါ့ကျွန်တော်တို့ခေတ်ကအင်တာနက်မရှိ Google မရှိဆိုတော့ဒါလေးသိရဖို့ရေဒီယိုကိုမေးရတယ်ခတ်တူတူအဖြေရရင်အားမလို့အားမရနဲ့အင်မတန်ရတာတမျိုးပေါ့ဒါနဲ့ပတ်သက်လို့အမှတ်တရတစ်ခုရှိသေးတယ်2008လောက်မှာ DVB မှာအလုတ်ဝင်ပြီးလပိုင်းကြာမှာမြမအတန်ကလူကြီးတယောက်ရောက်လာတယ်သူ့အတန်ကိုကြားတာနဲ့တုတ်တရရဖြေချားလွာကဥဝင်းအောင်မှန်းကျွန်တော်မှတ်မိတယ်အတန်လွင့်လောကမှာတခြားဥဝင်းအောင်တို့လည်းရှိသေးတယ်ဥဝင်းအောင်ကလည်းတပတ်တခါမိကွန်းတွေဖြေဖို့စာအုပ်တွေအတော်ရှောက်မှုရတယ်လို့ပြောပြတယ်တခိတခါကပေါ့နောက်တော့ဥဝင်းမောင်နဲ့နောက်တော့ဥဝင်းအောင်နဲ့ကျွန်တော်ရေဒီယိုအစီအစဉ်တွေ TV အစီအစဉ်တွေပူးတွဲတင်ဆက်ခဲ့ကြတယ်အချိန်အတန်ကြာဆိုတော့သူ့စီကကျွန်တော်တင်ယူခဲ့တာတွေလည်းရှိပါတယ်တခါတလေကျွန်တော်တက်အသက်20 30လောက်ကြီးတဲ့လူကြီးတွေကဥပမာစာရေးဆရာကြီးဦးမင်းတင်ဆိုပါတော့ညံဆန်းတလူလူနဲ့သူတို့ခေတ်ကနာမည်ကျော်တွေအကြောင်းခမားဟိုလူသိလားဒီလူသိလားရှောက်မေးရင်ကျွန်တော်ကဟိုဆက်ဆက်ဒီဆက်ဆက်သိနေတယ်ရေဒီယိုနားထောင်ရင်ရင်းနှီးခဲ့ဘူးတဲ့နာမည်တွေပေါ့လေတချို့တော့လည်းမသိပါဘူးအစကနေပြန်ကောက်ရရင်အမေရဲ့ရေဒီယိုဝါသနာဟာကျွန်တော်စီပါလာပြီးကျွန်တော်ကလည်းနောက်တော့ရေဒီယိုတင်ဆက်သူဖြစ်ခဲ့တယ်ပြီးတော့ကို့အိုင်တော်ကြီးနဲ့လည်းကာလတခုရေဒီယိုစီစဉ်တွေပျော့ပျော့ကြီးအတူတင်ဆက်ခဲ့ကြတယ်အခုတလောအာရင်ဘတ်ရေးတဲ့လူများတက်ကြရများဘဝကိုပြန်ဖတ်ဖြစ်တယ်အခုထိကျွန်တော်အကြိုက်ဆုံးစာအုပ်ဆိုပါတော့အာရင်ဘတ်ကသူ့ဦးလေးတယောက်စီရဝါသနာဟာသူ့စီမှာလာပေါ်တာဖြစ်မယ်လို့တနေရာမှာရေးထားတာဖတ်ရတယ်။သူ့အဖေဘက်ကဆွေကြီးမျိုးကြီးဆိုတော့ကြပြာရေးပြီးဆက်ကပ်ပြတဲ့သူ့ဦးလေးကြောင့်မိသားစုတွေကရှက်ကြပေမဲ့အာရင်ဘတ်ပေါ့ဆာလေးကတော့သူ့ဦးလေးကိုသဘောကျနေတဲ့အကြောင်းရေးထားတယ်။ချစ်စရာပါ။ကျွန်တော်အဖေဘက်ကညီအထွေးဟာစပ်ပိုးအင်မတန်ပါတယ်တဲ့။ကျွန်တော်နဲ့တခါမှမဆုံအမေဦးလေးတယောက်ကလည်းဇက်ထောင်စားတယ်လို့ငငယ်ကကြားဘူးတယ်။ဒီလိုနဲ့ကျွန်တော်စီစာပေပိုးအမှုပညာပိုးနည်းနည်းပါလာတာထင်ပါရဲ့။ထားပါတော့2015လောက်ကအိမ်ခဏပြန်ရောက်တော့အမေကရေဒီယိုဖွင့်နေတုန်းပဲမြမတန်ရဲ့တင်ဆက်ပုံတွေလည်းအတော်ပြောင်းသွားတာသတိထားမိတယ်ကိုယ်တိုင်ကလည်းရေဒီယိုတင်ဆက်သူရုပ်သံတင်ဆက်သူဖြစ်နေပြီဆိုတော့သတိထားမိခဲ့တယ်အရင်နဲ့မတူတော့တစ်ခေတ်တစ်ခါကရေဒီယိုဟာသိပ်အရေးပါခဲ့တယ်ရေဒီယိုမှာတချင်းတောင်းပြီးကိုယ့်နာမည်ပါလာရင်သိပ်ပျော်စရာကောင်းတယ်နိုင်ငံရေးအရာလည်းအင်မတန်အရေးပါတယ်ထင်တယ်ကျွန်တော်ငငယ်ကမြမတန်ကလွှင့်တဲ့ဝါရဖြန့်ချီရေးရုပ်ရှင်တကားမှာတော်ရဲကကွန်မြူနီလူကြီးတယောက်ထင်ပါတယ်ရေဒီယိုနားထောင်ပြီးသတင်းပုတ်ကြားတော့ရေဒီယိုကိုပောက်ခွဲပစ်လိုက်တဲ့ဇာဝင်ခံပါတယ်ဥဝင်းတင်ရေးတဲ့ဘာလဲဟဲ့လူငရဲထဲမှာလဲထောင်ချနေတဲ့နိုင်ငံရေးသမားတွေအတွက်ကြက်တူရွေးရေဒီယိုခေါ်တာဘလောက်အရေးပါတယ်ဆိုတာပါတယ်ရှစ်လေးလုံးကာလမှာမြမအတန်ကိုမသိမ်းခဲ့လို့နောင်တရကြတယ်လို့ကြားဘူးတယ်1988မှာစစ်တပ်အာဏာသိမ်းတော့လဲစစ်ချီတေးတွေဇက်တိုက်လွှင့်ခဲ့တာရေဒီယိုကပဲ2021ဖေဖော်ဝါရီလ1ရက်နေ့မနက်မှာလဲအင်တာနက်လိုင်းတွေရုပ်သံလိုင်းတွေပြတ်နေချိန်ရေဒီယိုကနေစစ်ချီတေးတွေတခါပြန်ချားခဲ့ရတယ်ဒီအတန်တွေပြန်ချားလိုက်တော့စိတ်ထဲမှာရုပ်ရှင်တဲ့အဖြူအမဲနဲ့နောက်ကျောင်းပြန်ရောက်တယ်လို့တမျိုးကြီးခံစားခဲ့ရတယ်အခုအမေအသက်80နီးနေပြီအရင်လကဆေးရုံတက်တဲ့ရက်ကလွဲရင်နေ့တိုင်းရေဒီယိုနားထောင်တယ်တနေ့နေ့မှာသူကြားကျင်တဲ့သတင်းကောင်းပါလာနုနုနဲ့ဖြစ်မှာပါရည်သူနေသွင်းငိမ့်တော်လန်သူပေါင်းဘေးရန်ကင်းကြပါစေကျွန်တော်လွတ်လပ်နေဦးပါ
ရီယန်ယူဂျီတော်ရရှင်များခင်ဗျာအခုတခါတော်လိုင်းတေဂီတာအစီအစဉ်မှာຫນွေဦးပြည်သူများတီးဆိုထားကြတဲ့ຫນွေဦးတော်လိုင်းရေးဆိုတဲ့တော်လိုင်းတေသချင်းကိုခန်းစားနားဆင်ကြရမှာဖြစ်ပါလေခင်ဗျာ
ရှိမှကြည်စံနေပြနေမယ်ရောင်ကြည်မှုပြျော်တော့တည်မှရပြောကအောင်နောက်ချင်းချနေတော့မြမမြမပြည့်ရှိထပ်ဖို့လူသားရေးပါဒီခါလွတ်လပ်ချင်းဝိညာဉ်တွေကိုကုသားရေးပါငါတို့ပြည့်တဲ့တင်းချက်အလက်ပြစုထားရေးပါကျေးဇူးပြုရဲ့ကြံဖတ်မှုပြရှူသွားရေးပါမြမမြေပေါ်က
ဒီနေ့ကိုခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုပြကြပါလို့ရှင်ရေဒီယိုအန်ယူဂျီကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါတယ်မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွင့်သားများကဆွတောင်းလိုက်ရပါတယ်။ San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရတဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရမည်။